သက်60ရဲ့အမေရိကန်နိုင်ငံသားသူကိုရိုနာဗိုင်းရပ်စ်ကြောင့်ဆေးကုသမှုခံယူနေတဲ့ကျတာဘီနီကဝူဟန်မြို့မှာတည်ဆုံသွားခဲ့တယ်လို့အမေရိကန်တိုင်ဝန်ကပြောပါတယ်။ဒါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတွင်ပထမဆုံးနိုင်ငံသားသူတည်ဆုံရတာလည်းဖြစ်ပါတယ်။ဒီစိတ်ချက်လက်တွေကတော့တိုင်ဝန်ကထပ်မံပြောဆိုခြင်းမရှိပါဘူး။တရုတ်နိုင်ငံရဲ့ဥက္ကဋ္ဌဌာနရဲ့ကြေညာချက်မှာတော့တိဆုံးသူဟာတရုတ်ဇာတိဖွားအမေရိကန်နိုင်ငံသားလို့ဆိုပါတယ်။ဗိုင်းရပ်စ်ဆက်တင်ပြန့်နှံ့ရာဟူပေပြည်နယ်ထဲမှာနောက်ထပ်တိဆုံးသူ82ယောက်တိုးလာတဲ့အတွက်စုစုပေါင်းတိဆုံးသူ980အထိရှိသွားပြီဖြစ်ကြောင်းလည်းပြည်နယ်ကျန်းမာရေးကော်မရှင်ကတနင်္ဂနွေနေ့မနက်မှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။နောက်ထပ်ကူးစက်သူ2148ယောက်တွေ့ရှိခဲ့တယ်လို့လည်းပြောပါတယ်။တာဝန်ရှိနေမှာတော့တနေ့တည်းအများဆုံးဖြစ်76ဦးတည်ဆုံးခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူတံတရားရှိတဲ့အသက်60ကျော်ဂျပန်နိုင်ငံသားတစ်ဦးနဲ့ဝူဟာန်မြို့ဆေးရုံမှာဆီးကူတာမှုခံရပြီးတည်ဆုံးသွားခဲ့ကြောင်းနဲ့ဘယ်ရောဂါကြောင့်တည်ဆုံးလဲဆိုတာကိုအတည်ပြုဖို့ခက်ခဲကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံပြင်ပမှာတည်ဆုံးသူဟာဖိလစ်ပိုင်နိုင်ငံမှာတည်ဆုံးသွားခဲ့သူဟောင်ကောင်သားတစ်ဦးသာရှိပါတယ်။အခုချိန်အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း3000ခွဲလောက်ရှိပြီးတရုတ်နိုင်ငံပြင်ပနိုင်ငံပေါင်း30နီးပါးမှာကူးစက်ခံရသူ30 320ရှိပါတယ်ခင်ဗျ